သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ်
။တော်ရရှိများကိုဒီဇင်ဘာလ2ရက်တနင်္လာနေ့အတွက် SPS Newsflash သတင်းထူးများကိုတင်ဆက်ပေးမှာဖြစ်ပါတယ်။ကျွန်တော်ကဒေရောအောင်ပါ။ယနေ့အတွက်ထိတ်တန့်သတင်းများ။လာအိုစ်တွင်စိတ်တည်တည်ဟုတန်ရရှိတဲ့အမှုကိစ္စ။လာအိုစ်တွင်အဆုအပြုံလိုက်အစိတ်တည်မှုဖြင့်ထိဆုံးခဲ့တဲ့ British ရှေ့နေတဲ့ဦးရဲ့မိခင်တီတခြားဘက်ပက်ကာများအားဒီဇင်ဘာလ2ရက်နေ့ကသတိပေးချက်ထုတ်ပြန်ခဲ့ပါတယ်။မိခင်စုဝိုက်တီ၎င်းရဲ့သမီးဖြစ်သူအသက်28နှစ်အရွယ်စင်မုန်းဝိုက်ကွယ်လွန်ပြီးနောက်ပထမဆုံးချိန်လူသိရှင်ကြားထုတ်ဖော်ပြောဆိုခဲ့တဲ့ကဘာလက်ခီးတဲ့6ဦးနဲ့ပထမဆုံးတူဦးဖြစ်ပါတယ်။ Sunday Times ရဲ့ interview တစ်ခုတွင်သူမသည်တခြားဘက်ပက်ကာများကိုအရက်တောက်တဲ့အခါသတိထားရတိုက်တွန်းခဲ့ပြီးသမီးဖြစ်သူအဖြစ်မျိုးကိုမိသူမဆိုးဖြစ်နိုင်ကြောင်းသတိပေးပြောကြားလိုက်ပါတယ်။လာအိုစ်နိုင်ငံရဲ့ရဲတပ်ဖွဲ့သည်အချိုရီများဒီခင်းနဲ့ဘက်ပက်ကာတဲခုဆောင်ရဲ့မန်နေဂျာနဲ့ဝန်ထမ်း5ဦးကိုဖမ်းဆီးထိန်းသိမ်းထားတယ်လို့ဆိုပါတယ်။ဒီအဆင့်မှာဆွဲချစ်တင်တာမရှိသေးပါဘူး။အော်စတြေးလျအစိုးရဝက်ဘ်ဆိုက်ဖြစ်တဲ့ Smart Traveler တွင်လာအိုစ်နိုင်ငံတွင်ယမကာတောက်သုံးမှုနဲ့ပတ်သက်သောသတိပေးချက်အစ်တရက်ကိုတောက်ချာနေတွင်ထုတ်ပြန်ခဲ့ပြီးဩစတြေးလျများအား Tiger Vodka နဲ့ Tiger Whisky တို့အားဖြင့်ထန်သောစိုးရိမ်မှုများကြောင့်လုံးဝရှောင်ချိန်ရန်တိုက်တွန်းထားပါသည်။ Syria နိုင်ငံကအကြီးဆုံးမြို့ Aleppo ကိုတပုံတွေကသိမ်းပိုက်။ Syria နိုင်ငံမှာအကြီးဆုံးမြို့ဖြစ်တဲ့ Aleppo ရဲ့အချက်ချာနေရာအများစုထောင်နဲ့ချီတဲ့သဘုံတွေသိမ့်ပိုက်လိုက်ပြီးလေစိတ်ကိုထိမ့်ချုပ်လိုက်သလိုအနီးနားဒေသတွေကိုလည်းရုတ်တရက်ထိုးစစ်ဆင်တိုက်ခိုက်နေပါတယ်။အစိုးရတပ်ဖွဲ့တွေကထိုးစစ်ကိုခုခံမှုမရှိသလောက်နှဲပါတယ်လို့လည်းလက်နက်ကိုင်ဖွဲ့တွေနဲ့တက်ထွတ်လှုပ်ရှားသူတွေကပြောဆိုပါတယ်။ထိုင်းရဲ့ဒါရီအယ်ချမ်ဦးဆောင်တဲ့သဘုံတွေကအလက်ပိုအပြည်ပြည်ဆိုင်ရာလေစိတ်ကိုသိမ့်ပိုက်ထားကြောင်းဆီးရီးယားလူအခွင့်ရေးစောင့်ရှောက်မှုအဖွဲ့တွေကပြောဆိုပါတယ်။လေစိတ်ကိုတင်ပိုက်လိုက်ကြောင်းတဘုံတွေကလည်းကြီးညာခဲ့ပြီးလေစိတ်ထဲမှာရိုက်ထားတဲ့ဓာတ်ပုံတွေကိုလည်းဖော်ပြထားပါတယ်။တဘုံဖွဲ့တွေကအနီးနားဒေသတွေကိုပါဆက်လက်ထိုးစစ်ဆင်နီယာမှာ2016ခုနှစ်တုန်းကအစိုးရတပ်တွေကတိုက်ထုတ်ခံခဲ့ရတဲ့မြောက်ပိုင်းဟာမာကမြို့တွေရွာတွေကိုလည်းတင်ပိုက်ခဲ့ပါတယ်။ဆီးရီးယားသမ္မတဘာရှာအစားကတော့တိုင်းပြည်တည်ငြိမ်ရေးနဲ့အချုပ်ချာအာဏာအတွက်အကြမ်းဖက်သမားတွေနဲ့ထောက်ခံသူတွေကိုအနိုင်တိုက်မှာဖြစ်ကြောင်းပြောဆိုခဲ့ပါတယ်။သမ္မတဂျိုးဘိုင်ဒန်ကနောက်ဆုံးရဲတပ်ပိုင်းအတွင်းသားဖြစ်သူဟန်တာအားလူငယ်ချမ်းသာခွင့်ပေး။သမ္မတလောင်းဒေါ်နယ်ထရမ့်အပါအဝင်ရီပပ်ဘလီကန်တွေပြစ်မှတ်ထားလာတဲ့ဂျိုးဘိုင်ဒန်ရဲ့သားဖြစ်သူမူရစ်ဆေးဆွဲရကပြန်လည်ကောင်းမွန်လာသူဟန်တာဘိုင်ဒန်ကိုလူငယ်ချမ်းသာခွင့်နဲ့ရှော့ပေါ်ပေးမှာမဟုတ်ဘူးလို့အင်ဖြူတို့ကထက်ခါတလေနဲ့ပြောကြားထားပါတယ်။ဒါပေမဲ့မစ္စတာဘာဒင်ကကျွန်တော်တာဝန်ယူတဲ့နေ့ကစပြီးတရားရေးဌာနရဲ့ဆုံးဖြတ်ချက်ချတာကိုအနှောက်အယှက်မပေးဘူးလို့ပြောခဲ့ပြီးဒါဖြစ်သူကိုတမင်ရွေးချယ်ပြီးတရားမျက်မျက်တစွာတရားစွဲခံရတာကိုကြည်ပြီးတော့မှကျွန်တော်အစားကကျွန်တော်ရဲ့စကားကိုကျွန်တော်စောင့်တည်ခဲ့တယ်လို့ဆိုပါတယ်။ဟန်တာရဲ့ဖြစ်ရပ်မှန်များကိုကြည့်ရှုသူတိုင်းကဟန်တာကိုရွေးချယ်ပြီးတရားမျက်များတစွာတရားစွဲခံရတာကလွဲလို့သိရှိနိုင်ခြင်းမရှိ၍သူသည်ကျွန်တော်သားဖြစ်သောကြောင့်တရားစွဲခံရတာကိုလက်ခံကြမှာပါဟုမစ္စတာဘာဒင်ကပြောကြားပါတယ်။မစ္စတာဘာဒင်ကသူ့အနေနဲ့ဒီဆုံးဖြတ်ချက်ကိုပြီးခဲ့တဲ့သတင်းပတ်ကချမှတ်ခဲ့ပြီးအမေရိကန်ပြည်သူတွေဟာဘာကြောင့်ပါကင်တူနဲ့သမရတူဒီဆုံးဖြတ်ချက်ကိုချမှတ်ရမယ်ဆိုတာနားလေလိမ့်မယ်လို့မျှော်လင့်ကြောင်းပြောဆိုသွားပါတယ်။ထိုင်းငါဖန်ဆက်လူတွေကိုမြန်မာရေတပ်ပြစ်ခတ်မှုအတွက်ထိုင်းစိုးရကကန့်ကွက်။ထိုင်းငါဖန်ဆက်လူတွေကိုမြန်မာရေတပ်ကပြစ်ခတ်မှုအတွက်ကန့်ကွက်လိုက်ကြောင်းထိုင်းဝန်ကြီးချုပ်ပီတွန်ထရန်ရှင်နဝတာကပြောဆိုလိုက်ပါတယ်။ပြစ်ခတ်မှုကြောင့်ထိုင်းရေလုံသားတဦးရေနှစ်သိမ်းဆုံးပြီးနှစ်ဦးဒဏ်ရာရခဲ့သလိုရေလုံသားဒါဇင်နဲ့ချီကိုလည်းဖမ်းဆီးသွားခဲ့တယ်လို့ဆိုပါတယ်။မြန်မာပြည်ပိုင်နဲ့ထဲဝင်ရောက်တာကြောင့်ထိုင်းငါးဖန်ဆက်လေတွေကိုပြစ်ခတ်ခဲ့တာလို့ပြောဆိုနေတာကိုလည်းထိုင်းဝန်ကြီးချုပ်ကမေးခွန်းထုတ်နေပါတယ်။ထိုင်းကာဝေးဝန်ကြီးကတော့ငါးဖန်ဆက်လေ15စင်းနဲ့20စင်းဟာထိုင်းနိုင်ငံတောင်ပိုင်းရနောင်းနီးရှိမြန်မာပြည်ပိုင်နဲ့ထဲရေမိုင်းလ ၄မိုင်ကျော်လောက်ရောက်နေခဲ့ကြောင်းအစိုးရပိုင်းကပြောဆိုထားပါတယ်။ထိုင်ဝန်ကြီးချုပ်ကတော့မြန်မာပြည်ပိုင်းနဲ့တဲ၅ဖက်ဆက်လက်တွေရောက်နေကြောင်းတိတိကျကျမပြောနိုင်ကြောင်းနဲ့ဘယ်လိုအခြေအနေမျိုးမှာပဲဖြစ်ဖြစ်အချမ်းဖက်ဖြည့်ရှင်းတာကိုအားမပေးကြောင်းနဲ့သတင်းထောက်တွေကိုပြောဆိုပါတယ်။ဖြစ်ဖြစ်နဲ့ပတ်သက်လို့အသေးစိတ်သိရဖို့တောင်းခံထားပြီးဖမ်းဆီးခံထားရတဲ့ငါးဖမ်းသမား31ယောက်ထဲက4ယောက်ကိုချက်ချင်းပြန်လွတ်ပေးဖို့ကြိုးပမ်းနေတယ်လို့လည်းပြောဆိုပါတယ်။ဖြစ်ခတ်မှုနဲ့ပတ်သက်လို့မြန်မာစစ်ကောင်စီကတော့လက်တော့ဒုစုံတရားပြောဆိုတာမရှိသေးပါဘူး။အင်အားသုံးဖြည့်ရှင်းတဲ့ကိစ္စပေါ်ကန့်ကွက်ချောင်းထိုင်းကာဝေးဝန်ကြီးဘူတန်ဝတ်ချာယာချာကလည်းမြန်မာကိုစာပေးပို့ထားပြီးအသေးစိတ်ဖြည့်ရှင်းဖို့နဲ့ဖန်ဆီးထားသူတွေကိုအမြဲဆုံးလွတ်ပေးဖို့တောင်းဆိုထားတယ်လို့ပြောဆိုပါတယ်။ဒီစင်တရင်တို့ news/ များပုံမူချသိရန် SPS language podcast ကိုတွားရောက်ချိရှုပါ။ဒုမုတ်ဝင်ရောက်နားဆင်ကြည့်ပ
ါ။ဒါမျိုးသတင်းဆောင်းပါးတွေကိုပိုနားဆင်လိုပါလား။ Apple podcast, Google podcast, Spotify တို့မှာသင်ပင်ရာဖြစ်ဖြစ်ရယူတဲ့ podcast ကနေပါ